Venezuela နိုင်ငံ မှာ ကျင်းပ ခဲ့ တဲ့ ရွေး ကောက် ပွဲ က အငင်း ပွား စရာ ရလက် ပေါ် မှာ မကျေ နပ် ရာ က နေ ဆန္ဒ ပြပွဲ တွေ ပေါ် ပေါက် နေ ပါတယ် အဲ့ဒီ ဆန္ဒ ပြပွဲ တွေ မှာ အတိုက် ခံ ခေါင်း ဆောင် တွေ ကို ဖမ်း မယ် လို့ သမ္မတ Nicolas Maduro က ချင်း ချောက် ပြော ဆို ထား ပါတယ် မနေ့ အင်္ဂါ နေ့ တုန်း က ထောက် ခံ တဲ့ သူ တွေ ကို မိကွန်း ပြော ကြား ရင်း နဲ့ အဓိက အတိုက် ခံ ခေါင်း ဆောင် Maria Corina Machado ကို ဖမ်းဆီး ဖို့ ကို လည်း တောင်း ဆိုခဲ့ ပါတယ် တနင်္ဂနွေ နေ့ တုန်း က ကျင်းပ ခဲ့ တဲ့ သမ္မတ ရွေး ကောက် ပွဲ မှာ အတိုက် ခံ ရော သမ္မတ Maduro ပါ အနိုင် ရ ကြောင်း နှစ်ဖက်က အပြိုင် ဆိုင် ပြော ဆို နေ ကြ ပြီးတော့ မနေ့ အင်္ဂါ နေ့ က တော့ အခြေအနေ က ပို့ ပြီးတော့ မှ တင်း မာ လာ ခဲ့ ပါတယ် မဲယုံ နေ ပိတ် လိုက် ပြီးတဲ့ နောက် မဲ ဆန္ဒ နဲ့ အသီးသီးက တင် သွင်း လာ တဲ့ မဲ ပေး သူ စည်းရင်း ကို အမျိုးသား ရွေး ကောက် ပွဲ ကောင်စီ က ထုတ် ပြန် ပေး ဖို့ အတွက် အတိုက် ခံ ခေါင်း ဆောင် Maduro က တောင်း ဆို လိုက် ပြီးတော့ မြို့တော် Caracas ရဲ့ အရှေ့ ပိုင်း မှာ တော့ ထောင် နဲ့ ချီ တဲ့ ထောက် ခံ သူ တွေ နဲ့ အတူ ချီတက် ဆန္ဒ ပြခဲ့ ပါတယ် ရွေး ကောက် ပွဲ ရလဒ် ကို ကျင်ညာ တဲ့ နေရာ မှာ တော့ မဲယုံ တွေ က မဲ စည်းရင်း တွေ ကို ဖော် ပြခဲ့ တာ မရှိ ပါဘူး ရွေးကောက်ပွဲ ကောင်စီ က မဖြစ် မနေ ထုတ် ပြန် စရာ မလို ပေမဲ့ လည်း အရင် ရွေးကောက်ပွဲ တွေ မှာ တော့ ကတော့ မဲယုံ တွေ ပိတ် ပြီးတော့ 나이 ပိုင်း အကြာ မှာ အဲ့ဒီ မဲ စည်းရင်း တွေ ကို online က နေ ထုတ် ပြန် ခဲ့ ပူပါတယ်ရှင်